ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာအန္တရာယ်ကြီးတဲ့အဆင့်အသစ်တစ်ခုတည်းကိုရောက်လာပြီးတော့ပိုးကူးစက်မှုကလည်းအချိန်ပိုမြင့်လာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့ကြာသပတင်းနေ့တနေ့ထဲမှာဒီကမ္ဘာလုံးမှာပိုးကူးစက်မှုအသစ်တသိန်းခွဲရှိခဲ့ပြီးတော့ဒါဟာတနေ့ထဲနဲ့အများဆုံးကူးစက်မှုစံချိန်တင်တာဖြစ်ပါတယ်။အဲ့ဒီကတဝက်နီးပါးကအမေရိကတိုင်းနိုင်ငံတွေမှာဖြစ်ကြပါတယ်။ဒီဗိုင်းရပ်စ်ပိုးဟာအချိန်လှည့်လည်မြန်မြန်နဲ့ကူးစက်ပြန့်ပွားနေစေအနေနဲ့အကြီးအကျယ်ပေးနေစေလူတွေမှလည်းဒီပိုးကိုခုခံနိုင်ရည်အားမရရှိသေးဘူးလို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကတောက်ကြနေကပဲပြောသွားပါသေးလူတွေအနေနဲ့တဦးနဲ့တဦးအကွာအဝေးတစ်ခုနဲ့ဆက်ပြီးတော့သတိထားနေကြဖို့အထူးသတိရှိဖို့သူကတိုက်တွန်းပါတယ်တောင်အမေရိကတိုက်ဘရာဇီးလ်နိုင်ငံမှာယောဂါကူးစက်မှုအခြေအနေဆိုးရွားနေပြီးတော့အမေရိကန်ပြည်အောင်စုမှလည်းစီးပွားရေးလုပ်ငန်းတွေပြန်ဖွင့်ပြီးတော့မှယောဂါကူးစက်မှုပြန်မြင့်လာချိန်မှာ WHO အကြီးအကဲအခုလိုသတိပေးသွားတာဖြစ်ပါတယ်